ဖေပေးစာကဏ္ဍကနေနှစ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်သောဝင်ပါ
ကျွန်တော်ကတော့ထက်အကာပ
ါအခုရောက်ရှိလာတဲ့ပေးစာကတော့ရခိုင်ပြည်နယ်အမ်းမြို့ကဖြစ်ပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်တလူမောကျေးရွာမှာတာဝန်ရှိသူတွေနဲ့အပေါင်းပါတွေဟာချဲတိုင်6တိုင်တတိုင်းလင်းတလ6000ကျပ်6ကောင်တဝိုင်းတရက်လင်း3000နဲ့ဖဲဝိုင်း9ဝိုင်းတရက်လင်းတဝိုင်းကို9000ကျပ်စီကောက်ယူကောင်ဖွင့်လက်ထားရှိပြီးလောက်ကင်နေပါတယ်တဲ့အဲ့လိုပြုလုပ်နေတာတွေကိုတက်ဆိုင်ရာအထက်လူကြီးတွေသိအောင်ပြောပြပေးပါတယ်ခင်ဗျာ
အခုနောက်ထပ်ပေးပို့လာတဲ့စာကတော့အောင်သေးဆိုတဲ့အမည်နဲ့ Facebook အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ဒီကပြောချင်တဲ့အကြောင်းအရာကတော့အခုလက်ရှိဖြစ်ပျက်နေတဲ့ရခိုင်ကတိုက်ပွဲတွေအကြောင်းပါတဲ့ဘာပြောချင်တာလဲဆိုတော့အခုရခိုင်မှာဖြစ်ပျက်နေတဲ့တိုက်ပွဲမှာဘသူမားတယ်ဘသူမှန်တယ်ဆိုတာကိုပြောလို့တာမဟုတ်ပဲအခုလိုဖြစ်ပျက်နေတဲ့အတွက်အစိုးချုပ်ဖြစ်သွားတာပဲပြောချင်ပါတယ်တဲ့ရခိုင်ပြည်နယ်ဟာအရင်ကတည်းကပြဿနာပေါင်း16000ဖြစ်နေပြီးဖွံ့ဖြိုးတိုးတက်မှုအဖက်ဖက်ကနောက်ကျပြီးပညာရေးမှာလည်းအာမခံပဲဖြစ်နေတာတွေဟာနှစ်ပေါင်းများစွာကြာနေပြီဖြစ်ပါတယ်။အဲ့ဒီလိုအဖက်ဖက်ကနေကြနေတဲ့အချိန်မှာဘလို့တိုးတက်အောင်လှုပ်ဆောင်ကြမလဲဆိုတာကိုဝိုင်းဝန်းစဉ်းစားအပြေရှားစုပေါင်းလုပ်ကံရမယ့်အချိန်မှာအဲ့လိုမဟုတ်ဘဲစစ်ဖြစ်တာပိုလို့ဆိုးတဲ့အချိန်လိုပဲလို့မြင်မိပါတယ်တဲ့။နောက်ပိုင်းရခိုင်ဟာလှပတဲ့နေရာဒေသတွေအများကြီးရှိပြီးအဲ့ဒီထက်မှငပလီကန်းချေရှေးရောက်အမွေနေ့တွေပြည်နေတဲ့မြောက်ဦးတို့ဟာလူတွေတီများပြီးကဘာလက်ခီးသားတွေအားလုံးစိတ်ဝင်စားတဲ့နေရာတွေဖြစ်နေတာပါ။ဒါပေမဲ့အခုမှတော့မြောက်ဦးလိုနေရာမှာစစ်ဖြစ်တဲ့ဆိုတဲ့သတင်းစကားဟာတိုက်ပြည်တော်ကလက်ရှိပြည်နယ်အတွက်ကနေနာဆုံးရှုံးကြရတွေပဲဖြစ်ပါတယ်တဲ့။လာရောက်လည်းပဲကြားတဲ့ခီးသွဲတွေဟာလည်းမလာရောက်တဲ့အတွက်တိုက်ပြည်ဝင်ငွေအဲ့ပြည်နယ်မှာရှိတဲ့ရောင်းဆိုင်ဝင်ငွေမရှိတော့ပဲအဖက်ဖက်ကနေနာဆရာတွေဖြစ်ကုန်ပါတယ်တဲ့။အဲ့ဒါကြောင့်ရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုလုံးဝရပ်တန့်စေချင်ပါတယ်တဲ့။လက်နက်ကိုင်နှစ်ဖွဲ့လုံးနဲ့ဒီစစ်ပွဲကိုရပ်တန့်အောင်လုပ်ပေးနိုင်ဖို့ဘသူ့ကိုမဆိုတောင်းပန်ချင်ပါတယ်တကယ်လို့အဲ့ဒီစစ်ပွဲတွေရပ်တန့်အောင်ဝိုင်းကူလို့ရရင်လဲဝိုင်းကူညီဖို့အစဉ်သစ်ပါပဲလေခင်ဗျာတိုင်းပြည်ကိုငြိမ်းချမ်းစေချင်တဲ့ပြည်သူတွေရှိတယ်ဆိုတာကိုတက်ဆိုင်ရာတာဝန်ရှိသူတွေသိရှိဖို့ဒီစာကိုဖော်ပြဖြစ်အောင်ဖော်ပြပေးပါဆိုပြီး RFA ပေးစာခန္ဓာကိုပေးပို့လာပါခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ်
အခုပေးပို့လာတဲ့စာကတော့ RFA ပေးစာကဏ္ဍကိုဖုံးဆက်ပြောကြားလာတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရနဲ့တပ်ဆိုင်ရာတာဝန်ရှိသူတွေသိရှိစေချင်ပါတယ်တဲ့။သူအဓိကပြောချင်တာကတော့အခုနေရာဒီရောက်လာတဲ့အခါမှာမိဘေးအလွန်စိုးရိမ်နေရပါတယ်တဲ့။ဘယ်မှာစိုးရိမ်နေရလဲဆိုရင်သူတို့နေထိုင်ရာလှိုင်းသားရမှာအလွန်ပဲစိုးရိမ်ရပါတယ်တဲ့။ဘာကြောင့်လဲဆိုရင်လှိုင်းသားရမှာကျူးကျော်တဲလို့တဲပေါင်းမြောက်များစွာဟာနေရာပေါင်းစုံရက်ွက်ပေါင်းစုံမှာရှိုံနေမှာပဲရန်ကုန်ပသိမ်ကလန်နဘေးမှာပွားစာတက်ပြီးရှိနေတာဟာအလွန်အယုတ်ဆိုးအကြီးတန်လို့မိရေထင်းရဲလည်းအလွန်ဆိုးရင်ရပါတယ်တဲ့။နောက်ပြီးအဲ့ဒါတွေမကပဲလူပေါင်းစုံဘယ်ကမှန်းမသိဝင်ထွက်သွားလာတဲ့ဆက်ရင်အတိအကျမရှိပဲအမှုတစ်ခုခုဖြစ်ရင်လှိုင်းသားရကဖမ်းမိလှိုင်းသားရမှာနေထိုင်ဆိုတဲ့တည်င်းတွေဟာအလွန်ဆိုးရွားပြီးလှိုင်းသားရမှာအေးဆေးနေထိုင်သူတွေအတွက်အလွန်စိတ်မချမ်းသာစရာဖြစ်ရပါတယ်တဲ့။အုတ်ချုပ်ရေးပိုင်းကလည်းအခုလိုဖြစ်ပျက်နေတာတွေကိုအခုအချိန်ထိထီရောက်တဲ့ဖြည့်ရှင်းတာတွေမပြုတ်လောက်နိုင်သေးတာအလွန်အံ့ဩမိပါတယ်တဲ့။ညဘက်ဆိုရင်ကိုရက်ွက်ထဲကိုအိမ်ထဲကနေကိစ္စရှိလို့အပြင်တော့မထွက်ဝင့်။နောက်ပြီးမိုးချုပ်လို့အိမ်ပြန်နောက်ကျလို့ကားငှားပြန်ရင်တော့လိုက်ရဲတဲ့ကားသမားမရှိနဲ့အလွန်ဒုက္ခရောက်ရပါတယ်တဲ့။သူတို့လှိုင်းသားရမှာနေထိုင်တဲ့သူတွေဟာအစိုးရကလည်းဂယုမဆိုင်ကြံတဲ့သူတွေကလည်းနှာခေါင်းရှုံနဲ့အစွန်းပစ်ခတ်တွေလည်းဖြစ်နေရပါတယ်တဲ့။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဒီအကြောင်းတွေသိစေချင်ပါတယ်တဲ့မကောင်းတဲ့သူတွေကိုထိုက်တန်တဲ့အပြစ်ဒဏ်နဲ့ထိထိရောက်ရောက်ရေးယူဆောင်ရွက်တာတွေပြုလုပ်ပေးမှအေဂျင့်စွာနေလိုတဲ့ပြည်သူတွေလည်းအဆင်ပြေလုံခြုံမှာဖြစ်ပါတယ်တဲ့အခုဆိုရင်ပွားစာတက်နေတဲ့ကျူးကျော်တဲတွေကြောင့်မိရေထင်းရဲလဲစိုးရင်ရဘသူဘဝမှန်းမသိတဲ့လူရန်ကားတွေကြောင့်စိုးရင်ပြီးနေရတဲ့အဖြစ်တွေကိုတက်ဆိုင်ရာအစိုးရလူကြီးမင်းတွေကအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့ RFA ပေးစာကဏ္ဍကနေတင်ပြလိုက်ရတာဖြစ်ပါတယ်တဲ့ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက39 444 6134 39 00 2046 2039တို့ဖြစ်ပါတယ
်အခုနောက်ထပ်ထပ်မံပြီးပေးပို့လာတဲ့စာကတော့ကိုအောင်ကျော်ဆိုတဲ့အမည်နဲ့ပေးပို့လာတဲ့စာပဲဖြစ်ပါတယ်သူပြောချင်တာကအခုဆိုရင်ကားလမ်းတွေတော်တော်များများဟာကျယ်လာပြီးအထူးသဖြင့်ရန်ကုန်ပြည်လမ်းရန်ကုန်ပဲခူးလမ်းတွေဟာတိတိတတကျလာပြီးရင်သွားလာရတာအရင်အဆင်ပြေနေပါပြီတဲ့အဲ့ဒီလိုလမ်းကျယ်တဲ့အတွက်ကားတွေဟာရန်ကုန်မြို့နှင်းမှာမောင်းမရတဲ့လောက်မြို့ပြင်ရောက်တာနဲ့အရှိန်တင်မောင်းကြတာပါပဲတဲ့ အဲ့ဒီလိုမောင်းတဲ့အခါခုနကလမ်းတွေမှာမြင့်တက်မှတ်ထားတာတွေမရှိတာနောက်ပြီးဈေးနေရာအကြောင်းနေရာတက်မှတ်ဆိုင်ဖို့မရှိတာတွေကတော့စိုးရင်စရာကောင်းလို့ပါတဲ့အဲ့ဒါကြောင့်လမ်းတွေကိုကျယ်သလိုတက်မှတ်စည်းမျဉ်းတွေတက်မှတ်တတိပေးဆိုင်ဖို့တွေကိုလည်းတပြိုင်တည်းပြုလို့ဆောင်ရွက်ပေးစီချင်ပါတယ်ခင်ဗျာဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ